ယူကရိန်းစစ်ပွဲကြောင့်အာဖရိကတိုင်းမှာအစားအစာအကျအတဲကြုံတွေ့နေရကြောင်းရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံရမှာအာဖရိကသမ္မတ EU ခေါင်းဆောင်တွေကပြောဆိုကြပြီးမဲ့ကမ္ဘာတဝန်းစားနပ်ရိက္ခပြဿနာအတွက်သူတို့မှာတာဝန်မရှိကြောင်းရုရှားကပြောလိုက်ပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံကထွက်ရှိတဲ့သီးနှံတွေအပေါ်အကြီးအကျယ်မှီခိုနေရတဲ့အာဖရိကတိုက်ဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာရက်ပေါင်းတရာပြည့်တဲ့ချိန်မှာစားနပ်ရိက္ခအခက်အခဲဆူဆူဝါဝါကြုံတွေ့နေကြရပါတယ်။စစ်မြေပြင်နဲ့အဝေးကြီးမှာရှိတဲ့အာဖရိကနိုင်ငံတွေမှာတော့စီးပွားရေးအကျအတဲတွေနဲ့ရင်ဆိုင်နေရတာကိုရုရှားသမ္မတတည်စေချင်တာကြောင့်လာရောက်တွေးဆရတာဖြစ်ကြောင်းလဲ EU ဥက္ကဋ္ဌစီနီဂေါသမ္မတမက်ဆီဆောကရုရှားနိုင်ငံတောင်ပိုင်းပင်လယ်နက်ကမ်းခြေအပန်းဖြေဆိုချီမြို့မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းသမ္မတပူတင်ကိုပြောဆိုလိုက်ပါတယ်။ဒါအပြင်ယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်ပြီးကုလသမဂ္ဂမှာမဲခွဲဆုံးဖြတ်တဲ့အခါမှာလဲအာဖရိကတိုက်နိုင်ငံတွေဟာရုရှားအပေါ်မှာရှုံချပစ်တင်မှုရှောင်ရှားခဲ့ကြောင်းနိုင်ငံပန်ရုပ်တံကထုတ်လွှင့်တဲ့အစီအစဉ်မှာပြောဆိုပါတယ်ရုရှားသမ္မတပူတင်ကတော့စားနပ်ရိက္ခအကြက်သဲနဲ့ပတ်သက်ပြီးရည်ညွှန်းပြောဆိုခြင်းမရှိပေမဲ့သူတို့ရုရှားနိုင်ငံအနေနဲ့အာဖရိကနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးဖွံ့ဖြိုးတိုးတက်ဖို့စမ်းသပ်ရှိပါတယ်လို့ရေဘူးရသဘောမျိုးပြောဆိုခဲ့ပါတယ်ခင်ဗျာ